ွန်ခဲ့တဲ့10နှစ်တုန်းကအသက်12နှစ်အရွယ်ကလေးမလေးတစ်ယောက်မှာပြင်းပြတဲ့စိတ်ကူးအိမ်မက်တစ်ခုရှိခဲ့ပါတယ်။အခုတော့အဲ့ဒီကလေးမလေးဟာလူငယ်တစ်ယောက်အဖြစ်နဲ့သူ့ရဲ့အိမ်မက်ကိုအကောင့်ထဲပေါ်နိုင်ခဲ့ပါပြီ
။ရှင်းတဲ့ငငယ်လေးကနေပြီးတော့ကိုရီးယားစကားတွေကိုရီးယားတချင်းတွေကြီးပြင်းလာနေတာပေါ့နော်။အဲဒါကြောင့်အသက်12နှစ်အရွယ်လောက်မှာရှင်းတဲ့ကဒီကိုရီးယားကိုငါတနည်းတော့ကိုရီးယားကိုရောက်အောင်သွားနိုင်ရမယ်ဆိုတဲ့အိမ်မက်ရှိခဲ့တယ်။အဲဒါကြောင့်အခု22နှစ်အရွယ်မှာတော့အိမ်မက်နိုင်ငံဖြစ်တဲ့ကိုရီးယားကိုရောက်ခဲ့ပါပြီ။
မရှင်းရှင်းသက်ဟာရန်ကုန်တက္ကသိုလ်ကုန်ထုတ်ဓာတုဗေဒဌာနမှပညာသင်ကြားနေရင်2020မှာဖြစ်ခဲ့တဲ့ကိုဗစ်ကပ်ရောဂါအဲ့ဒီနောက်ပိုင်းဖြစ်လာတဲ့နိုင်ငံရေးမတည်ငြိမ်မှုတွေကြောင့်ကျောင်းကိုနားလိုက်ပါတယ်။သူ့ဘဝမှာဖြစ်ချင်တာတွေကိုလွယ်လွယ်ကူကူရလိမ့်မရှိဘူးလို့မရှင်းရှင်းသက်ကပြောပါတယ်။ဒါပေမဲ့သူကဖြစ်ချင်တာကိုဖြစ်လာသည့်အထိအရှုံးမပေးဘဲဆက်လုပ်ရင်အခုတော့သူအိမ်မက်မခဲ့တဲ့တောင်ကိုရီးယားနိုင်ငံမှာဘာသာစကားသင်ယူနေတဲ့ကျောင်းသူတယောက်ဖြစ်နေပါပြီ။
ကျန်တာအတကူလုပ်ပြီဆိုလို့ရှိရင်ရှုံးနေမှုတွေအများကြီးတယ်။အဲတစ်ခါရှုံးနေတယ်တစ်ခါရှုံးနေတယ်။3ခါရှုံးနေပြီ4ခါမြောက်လောက်မှရတဲ့အချိန်တွေများတယ်ပေါ့နော်။အဲအဲ့အချိန်ကြာရင်ရှင်းတဲ့ကအကယ်၍တစ်ခါမြောက်မှတယ်။အာငါဒါကြီးကိုမရဘူးရှုံးသွားပြီဆိုပြီးလက်လျှော့လိုက်တယ်ဆိုလို့ရှိရင်လက်လျှော့ပြီးတော့3ချိန်ထပ်ပြီးတော့မစိုးစားဆိုလို့ရှိရင်4ချိန်မြောက်မှအောင်မြင်တဲ့ဟောင်ရှင်းတဲ့မသိတော့ဘူးလေ
။ကိုဖြစ်ချင်တာကိုအချိန်ချင်းစိုးစားခဲ့ရတယ်လို့အလွန်ရောက်ချင်တဲ့နိုင်ငံကိုရောက်လာတဲ့အခါမှာလည်းအခက်အခဲတချို့ရှိခဲ့တယ်လို့ဆိုပါတယ
်။ကိုရီးယားကိုလာဖို့အတွက်မြန်မာမာတွေကအသေးစားစားပြင်ဆင်ပြီးလာခဲ့တဲ့အတွက်စာတင်ကြားတဲ့နေရာမှာတော့အခက်အခဲမရှိပါဘူး။ဒါပေမဲ့ဒီမြန်မာနိုင်ငံရဲ့နေစဉ်လူနေမှုဘဝနဲ့ကိုရီးယားရဲ့နေစဉ်လူနေမှုဘဝကတော့ကွာခြားတယ်လေ။ကွာခြားတဲ့အတွက်ကြောင့်ကိုရီးယားကိုဆက်ရရချင်းတော့ကတော့ဒီကာချောင်းမတူတဲ့အတွက်ကာချာ shock လေးအနည်းငယ်တော့ရှိခဲ့ပါတယ်။အခက်အခဲကြုံလာလို့ရှိရင်ဒီခေါင်းအေးထားပြီးတော့ပေါ့နော်။အဲ့အခက်အခဲကိုဘယ်လိုမျိုးဒီပြေရှင်းလို့ရမလဲဆိုတော့နီလန်းကိုဖက်ပေါင်းဆောင်အောင်နေစဉ်းစားတယ်။စဉ်းစားပြီလို့ရှိရင်နီလန်းထွက်လာပြီဆိုလို့ရှိရင်နီလန်းကိုတခုတည်းမစဉ်းစားဘူးပေါ့နော်။နီလန်း၃ခုလောက်ပေါ့ plan A plan B plan C လောက်ထိစဉ်းစားပြီးတော့ဘယ်နီလန်းကဒီအခက်ခဲကိုဖြေရှင်းဖို့အသင့်တော်ဆုံးလဲဆိုတာကိုစဉ်းစားပြီးတော့အခက်ခဲတွေဖြေရှင်းပါတယ
်။မရှင်ရှင်းတဲ့ဟာမြမရိုးရအကကိုလဲဝါသနာပါသူဖြစ်ပါတယ်။မူဂျိုတက်ချိန်အသက်၄နှစ်အရွယ်ကလေးကတကြံမန်းတပ်တွေမှာလိုက်ဖြောပြခဲ့ပြီးနောက်ပိုင်းမှာတခိုင်လုံးရွှေအေးအေးမြင့်စီကနေအကအခြေခံတင်ခဲ့တယ်လို့ဆိုပါတယ်။ကာတွန်းရာပြည့်ပွဲမှာတော့ဘိုကာတွန်းအညံ့ရဲ့ခေါင်းဆောင်မင်းသမီးအဖြစ်ပွဲဦးထွက်ကခဲ့ရပါတယ်။2018ခုနှစ်ရန်ကုန်တက္ကသိုလ်ကိုရောက်ချိန်မှာတော့ရှင်းရှင်းသက်ဟာရန်ကုန်တက္ကသိုလ်အနုပညာအသင်းဝင်အညံ့မင်းသမီးဖြစ်လာပါတော့တယ်။
ရှင်းတဲ့ရုံတုတ်တို့နုပညာအသင်ရနေပြီးတော့ခန်းကုန်မြန်အငိမ့်ဖွဲ့ပြီးတော့ဒီရှင်းတဲ့ကခေါင်းဆောင်မင်းသမီးအနေနဲ့ကိုယ်တိုင်ဆိုပြီးကိုယ်တိုင်ကားတယ်မင်းသမီးတလက်အနေနဲ့ဖွဲ့တိုင်းမှာကားခဲ့ပါတယ်အဲ့လိုကားခဲ့ရင်2020မှာကျတော့ရှင်းတဲ့တို့ရန်ကုန်တက္ကသိုလ်ကနှစ်တရာပြည့်ခဲ့တယ်နှစ်တရာပြည့်ပွဲတွေလည်းအများကြီးလုပ်ခဲ့တယ်ရန်ကုန်တုတ်တို့နုပညာအသင်ရနေပြီးတော့ရန်ကုန်တက္ကသိုလ်ကိုစားပြုခန်းကုန်မြန်အငိမ့်အနေနဲ့မြမသာညုံမြင့်တန်ကြားအမာတီဗီမှာနှစ်တရာဂုံပြုအငိမ့်အစီအစဉ်နေနဲ့ပါဝင်တင်ဆက်ခဲ့ပါတယ်
ရိုးရာယဉ်ကျေးမှုကိုချစ်မြတ်နိုးတဲ့မတ်ရှင်ရှင်တန်ကကိုရီးယားဘာသာစကားသင်တန်းနေပြီးရင်တော့မြမရိုးရာယဉ်ကျေးမှုတွေကိုကဘာကိုချပြခြင်းနဲ့အတွက်ရုပ်ရှင်ပညာကိုဆက်လက်သင်ယူမယ်လို့ပြောပါတယ်
။ဒီကိုရီးယားရုပ်ရှင်တွေကိုကျင်းနေတဲ့ကိုရီးယားတွေကသူတို့ရဲ့ရိုးရာယဉ်ကျေးမှုတွေအစားအသောက်တွေသူတို့ရဲ့ခီတတွေသူတို့နိုင်ငံမှာဒီလှပတဲ့ရှင်ရင်းတွေရုပ်ရှင်တွေမှာဒီချပြရပေါ့နော်အဲ့လိုချပြရင်းတဲ့ကဘာကအာကိုရီးယားထားပါလားကိုရီးယားသွားချင်လိုက်တာအဲ့လိုစဉ်းမျိုးတွေဖြစ်လာတယ်။အဲ့ဒါကြောင့်မလို့သူတို့ရုပ်ရှင်တွေကိုကျင်းအာငါလည်းမြန်မာနိုင်ငံကမြန်မာနိုင်ငံရင်ကျေးမှုတွေအစားအသောက်တွေဒီလှပတဲ့နေရာတွေရိုးရရင်ကျေးမှုတွေကိုဒီကိုရီးယားလိုပဲနိုင်ငံတကာကိုချပြခြင်းနဲ့အတွက်ဒီရုပ်ရှင်ဘက်ကိုစက်တောင်းမိတဲ့စိတ်ကူးထားပါတယ်
တောင်ကိုရီးယားနိုင်ငံမှာရုပ်ရှင်ပညာသင်ယူပြီးရင်မြမရိုးရရင်ကျေးမှုနဲ့ပတ်သက်တဲ့အစကားကောင်းလေးတွေရန်ကုန်တက္ကသိုလ်နောက်ခံဇလန်းလေးတွေနဲ့မြန်မာနိုင်ငံမှာရိုက်လေရိုက်ထားတိတ်မရှိတဲ့တရိတ်ဆန်လေးတွေနဲ့လူသားကြားကတန်ရုံးစင်ကိုဖော်ကျူးတဲ့ဇလန်းမျိုးတွေကိုရိုက်ဖို့စိတ်ကူးရှိတယ်လို့မရှင်ရှင်တန်ကပြောပါလေဖြစ်ချင်တာကိုတခါတည်းနဲ့မရတတ်ပေမဲ့အကြိမ်ကြိမ်စ조사ပြီးရအောင်ယူတတ်တဲ့မရှင်ရှင်တန်ဟာသူ့လောက်ချင်တာတွေကိုတစ်နေ့လုံနိုင်လိမ့်မယ်ဆိုတာယုံကြည်နေပါတယ်သူ့လိုပဲတခြားလူငယ်တွေလည်းကို့အိမ်မက်ဘာလဲဆိုတာသိတဲ့အချိန်မှာလက်မလျှော့တမ်းစုပ်ကင်စ조사မယ်ဆိုရင်လူရကိုမလွဲမသွေရောက်မှာဖြစ်တယ်လို့မရှင်ရှင်တန်ကပြောပါလေရှင်
ရှင်းတဲ့ကမြန်မာလူငယ်ပြောချင်တာကကို့မှာအိမ်မက်တွေရှိတယ်ဆိုလို့ရှိရင်အဲ့အိမ်မက်ကဖြစ်နိုင်ပါတယ်အိမ်မက်နောက်ကိုလိုင်းရင်းနဲ့အခက်ခဲရေးဂျုံမှာပဲ ရှုံးနေမှုတွေကြုံပါပဲရှုံးနေမှုတွေကြုံလာတဲ့အခါမှာအာငါဒါကြီးမဖြစ်နိုင်ဘူးဆိုပြီးလက်လျှော့သွားတာမျိုးမဟုတ်ပါနဲ့အဓိကကကို့မှာအိမ်မက်ရှိတယ်ဆိုလို့ရှိရင်အဲ့အိမ်မက်ကိုစုပ်ကင်ပြီးတော့လက်မလျှော့ဘဲနဲ့အမြဲတမ်းစူးစမ်းနေမယ်ဆိုလို့ရှိရင်အိမ်မက်ပန်းနိုင်ကတစ်ချိန်ချိန်မှာအကောင်းဖြစ်ပေါ်လာမှာပါ။